မြန်မာနိုင်ငံမှာတော့တရုတ်ကောင်စစ်ရုံးတက်ခိုက်ခံခဲ့ရပါတယ်။မြန်မာဆိုင်ရာတရုတ်သံရုံးရဲ့မန္တလေးမြို့ကကောင်စစ်ရဲရယုံမနေ့အောက်တိုဘာ18ရက်တောက်ကြာညနေပိုင်းကတိုက်ခိုက်ခံခဲ့ရတာပါ။မန္တလေးကျုံတောင်ဘက်မှာရှိတဲ့တရုတ်ကောင်စစ်ရုံးဝင်းတဲမှာမနေ့ညကညနေပိုင်းမှာပောက်ကွဲသံကြားခဲ့ရပြီးထိခိုက်သေးဆုံးတာမရှိဘူးလို့တော့ဒေသခံတွေကပြောပါတယ်။တရုတ်ကောင်စစ်ရုံးတစ်ပိုက်ဟာပုံမှန်အဖြစ်လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကန်တွေကတော့ပြောပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီပတ်ဝန်းကျင်မှာတရုတ်ကောင်စစ်ဝင်ချုပ်ရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးနှစ်ထပ်ဆောင်ခေါမိုးရဲ့အုတ်ကျုံမှုနှစ်ပေးလောက်ပျက်စီးသွားကလူနဲ့တခြားပစ္စည်းတွေအထိကိမရှိဘူးလို့တော့ဖော်ပြထားပါတယ်။တရုတ်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေနဲ့ပူးပေါင်းစုံစမ်းနေတယ်လို့လုံခြုံရေးတိုးမြင့်ထားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းကစလို့မြို့ပြဒေသတွေမှာပါတိုက်ခိုက်မှုတွေကြေပြန့်လာတဲ့မန္တလေးလိုမြို့မှာရှိတဲ့တရုတ်ကောင်စစ်ရုံးကိုအခုလိုတိုက်ခိုက်တာပထမဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘဲဖွဲ့ကလုပ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူးခင်ဗျာ။